မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ရောင်ဟီလီဟာဒီကနေ့ရခိုင်ပြည်နယ်စစ်တွေမြို့ကိုတွားရောက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့သလိုစစ်တွေထောင်နဲ့ဒုက္ခသည်စခန်းတွေကိုလည်းတွားရောက်ခဲ့ပါတယ်။အကြောင်းစုံကိုကိုမိုးစော်ကတင်ပြပေးပါပါ
။ဟုတ်ကဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်အရေးအထူးကိုယ်စားလှယ်မစ်ရောင်ဟီလီဟာသူ့ရဲ့ဒုတိယမြောက်နေ့ခီးစဉ်အဖြစ်ပြီးခဲ့တဲ့နှစ်တွေအတွင်းကလူမျိုးရေးဘာသာရေးပြည်ပခန့်တွေဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်ကိုတွားရောက်ခဲ့ပါတယ်။ဒီကနေ့စစ်တွေမြို့မှာဆောင်ရွက်ခဲ့တာတွေကိုတော့ရန်ကုန်မြို့အခြေစိုက်ကုလသမဂ္ဂရုံးကပြန်ကြားရေးအရာရှိဦးအေးဝင်းကအခုလိုပြောပါတယ
်ကျွန်တော်တို့ဒီနေ့နဲ့စစ်တွေရောက်တယ်ရောက်ပြီးတော့ကျွန်တော်တို့ရခိုင်ပြည်နယ်ဆွေးရနဲ့တွေ့တယ်အဲ့မှာဟိုမျိုးရခိုင်ပြည်နယ်ဝန်ကြီးချုပ်ပါပဲမနော်ချက်တွေ့တယ်ပြီးပြီးတော့အခုကျွန်တော်တို့စစ်တွေထောင်ကျွန်တော်တို့သွားပြီးတော့အဲ့ရအကျဉ်းသားချုပ်နဲ့တွေ့ခဲ့တယ်ဒီကူကျွန်တော်တို့စက်ရုံစုဆိုတဲ့ IDP camp ကိုကျွန်တော်တို့သွားပါအခုကနေ့လည်းဒါ3နိုင်တော့ဖြစ်နေပြီကျွန်တော်ဒီ IDP camp တွေတော့ပဲတွေ့ဖို့ရှိပါတယ်
ကုလသမဂ္ဂပြန်ကြားရေးရုံးကတော့အသေးစိတ်သတင်းထုတ်ပြန်တာမရှိပါဘူး။ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့နေကင်း7နာရီကနေ12နာရီလောက်ထိတွေ့ဆုံခဲ့တာဖြစ်ပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးဖြစ်တာတွေကိုတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကဗဏ္ဍာရေးနဲ့အခွန်ဝင်ကြီးဌာနဝင်ကြီးဒေါက်တာအောင်ကျော်မင်းကအခုလိုပြောပါတယ်။
ဆိုတော့ဒီလိုမျိုးကတော့အရင်ကတည်းကခါလေးကိုဟိုအချင်းချင်းချင်းစားတာပေါ့လေချင်းစားလို့ဘုန်းရှင်တွေဘာသာဘလို့ရချလာတယ်ဘလို့ဝပြတယ်ဆိုတော့ဒါတော့မရှင်းကြပါဘူးအဲဒီကလည်းနေပြီးနေခါလေးကိုဟိုလူကြီးရှေ့ဘလို့ဆက်လုပ်ရမလို့ဆိုတော့ချင်းနေတာအရင်ကတော့အမြင်ပြောတာပဲအရင်ကတည်းကအပြည့်ဟာကဘာမှမပေါ်ဘူးအဲ့ဒါကိုပြောကြတာ
အဲ့ဒီနောက်မှာစစ်တွေထောင်ကိုတွားရောက်စစ်ဆေးခဲ့ကြောင်းထောင်ဝင်တန်းတဦးကပြောပါတယ
်သူတို့က17နိုင်20လောက်ရောက်တယ်3နိုင်လောက်မှပြန်သွားတယ်
ထောင်ထဲမှာရောဝင်ပြီးလေးလာပါသေးလ
ားဩအဲ့တော့တော့ကျွန်တော်လည်းမပြောရဘူးကိုကြီးတော့သူတို့ကတော့ဒီခန်းမထဲမှာပဲဒါတွေးဆုံွေးတွေလောက်တာဘောနော်တွေးလိုက်တာဘောနော
်ကျင်းသားတွေဘာတွေနဲ့ရောတွေးဆုံတာရှိပါလား
ဩအဲ့တော့လည်းကျွန်တော်လည်းမပြောရဘူးကျွန်တော်တော့အရာရှိတယ်ပဲသိပါမယ်
ညနေပိုင်းမှာတော့ရခိုင်ဒုက္ခသည်စခန်းတစ်ခုဖြစ်တဲ့စေယုံစုကိုတွားရောက်ခဲ့ပါတယ်။စစ်တွေမျိုးကအစ္စလမ်ဘာသာဝင်တွေနေထိုင်တဲ့အောင်မင်္ဂလာဒုက္ခသည်စခန်းကိုတွားရောက်မယ်လို့သိရပေမဲ့ညနေ၄နာရီခွဲအချိန်ထိတော့မရောက်လာသေးဘူးလို့စခန်းတွင်းမှာနေထိုင်သူတွေကပြောပါတယ်။ကုလသမဂ္ဂလူ့အခွင့်အရေးကိုယ်စားလှယ်ဟာနောက်နေ့တွေမှာတော့ကချင်ပြည်နယ်အပါအဝင်ပြည်ပခန့်ဖြစ်ပွားရာအခြားဒေသတွေကိုတွားရောက်မှာဖြစ်တယ်လို့နေပြည်တော်မှာအစိုးရတာဝန်ရှိသူတွေအပြင်အဓိကအတိုက်အခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဥက္ကဋ္ဌဒေါက်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံဖို့ရှိကြောင်းကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်